တရုတ်နိုင်ငံမှာပုံမချမ်းသာတဲ့ဘီလီယံနာတထည်တွေပေါ်ထွက်လာတဲ့အတွက်လက်ရှိတရုတ်ထိပ်တန်းဘီလီယံနာတွေအဆင့်လျှော့ကျကုန်ပါတယ်ပြီးခဲ့တဲ့အပတ်ထဲတုန်းကဟူရန်ဂလိုဘယ်ငွေကြေးနဲ့ယင်းနှိမ့်နိုင်မှုသုတေသနအဖွဲ့ကနေ2022ခုနှစ်ကမ္ဘာအချမ်းသာဆုံးစည်းရင်းထုတ်ပြန်ခဲ့ပါတယ်ဒီစည်းရင်းအရကမ္ဘာအချမ်းသာဆုံးနံပါတ်9နေရာမှာရှိတဲ့တရုတ်ဘီလီယံနာကျုံညာညာဟာနံပါတ်15ကိုရောက်ရှိသွားပါတယ်နာမည်ကျော်လုပ်ငန်းရှင်ဂျက်မားနဲ့မဟွာတန်တို့ကလည်းတရုတ်ပြည်ရဲ့အချမ်းသာဆုံး3ဦးစီးရင်တဲ့ကနေရှော့ကျသွားပါတယ်။ဒါအပြင်တရုတ်ပြည်မှာအမေရိကန်ဒေါ်လာသန်း1000ချမ်းသာသူဘီလီယံနာအရေအတွက်ဟာအရင်က85ယောက်ပဲရှိခဲ့ရာကနေအခုအခါ1133ယောက်အထိတိုးလာခဲ့တယ်လို့လဲအစိုးရခန်းစာမှာဖော်ပြထားပါတယ်။